အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမရဟောင်းထရန့်ဟာနယူးယောက်မြို့ကအာဏာပိုင်တွေစီမှာလာရောက်အဖမ်းခံပြီးရာဇဝင်မှာဆက်မျက်နှာအသစ်တင်လိုက်ပါပြီ။ရာဇဝင်ကြောင့်အရတရားစွဲဆိုခံရတဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရအဖြစ်စတင်လိုက်တာပါ။အင်ကန်နဲ့နယူးယောက်တရားရုံးယုံတင်ပုံအခြေအနေတွေကိုဥတည်မောင်းတန်းစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့။အမေရိကန်သမရဟောင်းထရန့်ကိုနယူးယောက်မြို့တရားရုံးမှာလုပ်ငန်းဆိုင်ရာမှတ်တမ်းလိမ်လည်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။နယူးယောက်ပြည်နယ်လုပ်ငန်းမှတ်တမ်းဥပဒေပေါ်မှာအခြေခံပြီးဆွဲဆိုတာဖြစ်တယ်လို့မာတန်ခိုင်အစိုးရရှိနေမစ္စတာအယ်ဗင်ဘရက်ကဒီကနေ့အင်္ဂါနေ့နယူးယောက်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ထရမ့်ကတော့သူ့မှာအပြစ်မရှိဘူးလို့တရားရုံးမှာရှောက်ထားသွားပါတယ်။ထရမ့်မှာတရားရုံးမှာရာဇဝတ်ကြောင်းရဆွဲဆိုခံရတဲ့လူတွေလောက်ရတဲ့လက်ဝင်နှိပ်တာတပ်ပုံရိုက်တာအစရှိတဲ့ရုံးလိုအပ်ချက်တွေကိုလှုပ်ဆောင်သွားပြီးတရားရုံးမှာရုံးတင်တာကတော့45မိနစ်ဝန်းကျင်လောက်ပဲကြာခဲ့ပါတယ်။တရားဥပဒေစတွေအပြီးမှာထရမ့်မှာနယူးယောက်မြို့လက်ဝါဒီယာလေယာဉ်ပွဲမှာရှိတဲ့သူ့ရဲ့လေယာဉ်ပြန်နဲ့ဖလော်ရီဒါပြည်နယ်ကိုပြန်သွားခဲ့ပါတယ်။ဒီနေ့ညမှာသူ့ကိုထောက်ခံသူတွေနဲ့ထရမ့်မှာဖလော်ရီဒါမှာလူမှုအစည်းအဝေးတရအဖြစ်ကျင်းပဖို့ရှိပါတယ်။အပြာရုပ်ရှင်မင်းသမီးစတော်မီဒန်နီယယ်စ်ကိုထရမ့်ရဲ့အဲ့ဒီတုန်းကရှင့်နေမိုက်ကယ်တင်းကိုဟန်ကနှုတ်ပိတ်ခငွေပေးခဲ့တာထရမ့်ရဲ့ဘလုံကားအဖွဲ့စည်းကငွေချေရမှာအလီလီအကြိမ်ကြိမ်30လောက်ခွဲပြီးခြေခဲ့တဲ့အတွက်အဲ့ဒီချိန်ပေးတိုင်းဟာဆွဲချက်တစ်ခုမြောက်နိုင်တယ်လို့ယူဆပြီးဆွဲဆိုနိုင်တဲ့ဖြစ်အပ်ပေါင်း30ဝန်းကျင်ရှိနိုင်တယ်လို့မီဒီယာတွေကခန့်မှန်းခဲ့ကြတာပါအခုဆွဲဆိုတဲ့အခါမှာလည်းဖြစ်အပ်ပေါင်း34ခုနဲ့ဆွဲဆိုလိုက်တာဖြစ်ပါတယ်ထရမ့်ကတော့မင်းသမီးစတော်မီဒန်နီယယ်ဆက်လိမ်ပိုင်းဆိုင်ရာဆက်ဆံရေးဖြစ်ခဲ့တယ်ဆိုတာကိုအရင်တုန်းကညင်းဆိုခဲ့တယ်လို့လုပ်ငန်းကရှေ့နေကိုအဲ့ဒီလိုငွေပေးတာကိုလည်းသူမသိဘူးလို့အရင်တုန်းကပြောခဲ့ပါတယ်နယူးယောက်အစိုးရရဲ့ဆွဲချရှင်းနေမစ္စတာဘရက်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် So the charge is falsifying business records the charge requires
လုံမမတန်းတွေမှာလိမ့်လိုက်တယ်လို့ယူဆချက်တွေကိုမစ္စတာဘရက်ကပြောကြားသွားခဲ့တာပါမစ္စတာထရမ့်ကသူ့ရှင်းနေမစ္စတာကိုဟန်တို့ဟာမင်းသမီးစတော်မီဒန်နီယယ်ဆက်ရယူမဲ့သဘောတူညီချက်ကိုအမေရိကန်တပ်ရအင်ဂျင်မှာဆွေးနွေးခဲ့ကြတာဖြစ်တယ်လို့လည်းသူရရှိထားတဲ့အထောက်အထားတွေအရမစ္စတာဘရက်ကသတင်းစာရှင်းလင်းပွဲမှာလည်းပြောသွားခဲ့ပါတယ်။မစ္စတာထရမ့်မှာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်စည်းရုံးခဲ့ပါတယ်။အဲဒီနောက်ဆုံးသမ္မတရွေးကောက်ပွဲရဲ့မတိုင်မီနှစ်ပတ်လောက်မှာအခုအမှုကစခဲ့တာလို့ပြောရမှာဖြစ်ပါတယ်။အပြာရုပ်ရှင်မင်းသမီး Stormy Daniels ကသူ့ကိုယ်စားလှယ်တွေကတဆင့်သူနဲ့ထရမ့်တွေ့ဆုံခဲ့ပုံကိုမီဒီယာတွေကိုရောင်းဖို့ကြိုးစားရမှာထရမ့်ရဲ့မိတ်ဆွေ The National Enquirer စာဆောင်ရဲ့ထုတ်ဝေသူနဲ့အဆက်အသွယ်ရရှိသွားခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကပြောပါတယ်။ထရမ့်ရဲ့ရှင်းနေမစ္စတာမိုက်ကယ်ကိုဟန်နဲ့မင်းသမီးတို့ကိုချိတ်ပေးခဲ့တာလဲ The National Enquirer ရဲ့ထိပ်ပိုင်းအက်ဒီတာတယောက်ဖြစ်တယ်လို့နယူးယောက်တိုင်းကဆိုပါတယ်။ထရမ့်ရဲ့ရှင်းနေမိုက်ကယ်ဒင်းကိုဟန်ကိုနယူးယောက်တရားရုံးကပြစ်ဒဏ်ချခဲ့ရမှာ2013လခုနှစ်ကရပြီးနေအကြကျုပ်17လကြာခဲ့ရပါတယ်။သူဟာထရမ့်ရဲ့ညွှန်ကြားချက်အရလုပ်ဆောင်ခဲ့တာဖြစ်တယ်လို့သူလွတ်လာတဲ့နေ့2021ခုနှစ်နိုဝင်ဘာ22ရက်နေ့မှာအခုလိုပြောခဲ့ပါသေးတယ်။
First, all too often, we hear the adage, we are a country of laws without justice.
ပထမကျွန်တော်တို့မကြခဏကြားနေရတဲ့စကားကိုပြောချင်ပါတယ်။ကျွန်တော်တို့တိုင်းပြည်ဟာတရားမျှတမှုကင်းမဲ့နေတဲ့ဥပဒေတွေနဲ့တိုင်းပြည်ဖြစ်တယ်။ဒီကနေ့ကျွန်တော်ကိုဆက်လိုက်တာဟာဒေါ်နယ်ထရမ့်ရဲ့အကျိုးစီးပွားနဲ့ညှဉ်းပန်းချက်တွေအရာလုပ်ခဲ့တဲ့လုပ်ရက်တွေကိုခြေဖြတ်လိုက်တာပဲဖြစ်ပါတယ်
။သုံးသပ်သူတို့ကဒီအမှုမှာအစိုးရရှိနေတာထရမ့်ရဲ့ရှင်းနေမိုက်ကယ်ကိုဟန်အပေါ်မှာအဓိကအားထားရမယ်လို့သုံးသပ်ကြတာကိုသတင်းစာရှင်းလင်းပွဲမှာမေးတဲ့အခါမှာတော့ဒီအမှုကိုဆွဲဆိုအောင်မှာမစ္စတာထရမ့်ရဲ့ယခင်ရှင်းနေမိုက်ကယ်ကိုဟန်ရဲ့ထွက်ဆိုချက်တစ်ခုတည်းပေါ်မှာအခြေခံထားတာမဟုတ်ဘဲစာရွက်စာတမ်းတွေ၊ email နဲ့ဖုန်း text message တွေအစရှိတဲ့အထောက်အထားအများကြီးပေါ်မှာအခြေခံပြီးဆွဲဆိုခဲ့တာဖြစ်တယ်လို့မစ္စတာအယ်ဗင်ဘရက်ကပြောသွားပါတယ်ခင်ဗျာ